Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ချက်တာရင်းညပိုင်း VOA စီစဉ်နေကိုမြေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32 52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆမဤတန်ဇမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျော်ရှင်ဖွဲ့နှစ်တကိုအတာတကြံကာလဖြစ်ကြပါစေရှင်ကျွန်မတင်ပြထိုက်ပါအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးပြန်ကောင်းလာမလားဆိုတာကိုပြောလို့မို့စောသေးတယ်လို့ရုရှားဆိုရကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖို့အစဉ်နဲ့ကျင်းနေတဲ့အနေအထားမှာရှိပြီးလာမယ့်စနေနေ့ဒါမှမဟုတ်လည်းဒီကာလပတ်ဝန်းကျင်အတွင်းစမ်းသပ်နိုင်တယ်လို့အမေရိကန်ဆိုရနဲ့တခြားသတင်းရင်းမြစ်တွေကပြောဆိုပါတယ်။ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုဆွတ်ဆွဲချက်တွေဟာယာနှုံးဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုညံဝင်းအောင်နဲ့အတူရှင်းပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နဲ့နားဆင်ကြမှာကအရင်အစိုးရပိုင်းရုပ်တံလိုင်းတွေနေရာမှာအစားထိုးဖို့ပုတ်ကလေးကလုပ်ငန်း၅ခုကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်
။ဘလောက်ကြီးလက်လက်နိုင်လဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိရပါဘောနော်။တစ်ခုကတော့ဒီရုပ်တံလိုင်းတွေပိုင်ဆိုင်ဒူတီရဲ့အာဘောပေါ့သူတို့ရဲ့ရည်ရွယ်ချက်အ
ဲလက်ဝဲမီဒီယာကအက်ဒီတာနေထွန်းနိုင်ကခုလိုပြောသွားတာကိုမကြခင်မှာပြေဆိုနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဆက်လက်မှောက်တဲ့တည်ရင်ရန်ကုန်တကြံအပြင်ချင်းပြည်နယ်ကတကြံဆရာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကတည်နေကိုမတ်တကီထိုင်းနဲ့ကိုညာဝဲအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတိုးတက်ကောင်းမွန်လားမလားဆိုတာကိုသိဖို့ကစောလွန်းသေးတယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တရားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းကြမှာရုရှားအစိုးရကအခုလိုပြောဆိုတာဖြစ်ပါတယ်။မော်စကိုမှာမနေ့ကလုပ်တဲ့ဆွေးနွေးပွဲတွေကတော့အတော်အသင့်အပြုသဘောဆောင်ပါတယ်လို့တော့ရုရှားသမ္မတရဲ့ပြောခွင့်ရဒမက်ထရီပက်စကော့ကဒီကနေ့ကြားသာပေးနေမှာပြောဆိုပြီးကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံတို့အနေနဲ့အပြေရှားဆွေးနွေးပွဲတွေတော့ဆက်ပြီးလုပ်သွားဖို့လိုအပ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုအပေါ်အငင်းပွားမှုနောက်ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒုံးကျည်နဲ့တိုက်ခိုက်ဖို့ညွှန်ကြားခဲ့တာတွေကလက်ရှိဆက်ဆံရေးမပြေလည်ရတဲ့အကြောင်းရင်းဖြစ်တယ်လို့ရုရှားသမ္မတပူတင်ကဆွေးနွေးပွဲကနေတဆင့်အမေရိကန်အစိုးရကိုပြောဆိုခဲ့တာလို့လည်းသူကပြောပါတယ်။မနေ့ကရုရှားသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ရုရှားအမေရိကန်နှစ်နိုင်ငံကြားယုံကြည်မှုကင်းမဲ့နေတာကိုထောက်ပြပါတယ်။လွန်ခဲ့တဲ့3လအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ယူခဲ့ခြင်းကဆက်လို့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးယိုယွင်းလာခဲ့တယ်လို့ရုရှားသမ္မတပူတင်ကရုရှားနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းပြောဆိုထားပါတယ်ရှင်။
ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်ကဓာတုလက်နက်သုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီဆွဆွဲချက်တွေကယာနှုံးပြိလှုပ်ကြံဖန်တီးမှုတွေဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှာအဆာကဒီကနေ့ပြောပါတယ်။ဆီးရီးယားစစ်တပ်ကဓာတုလက်နက်အားလုံးကိုဆွန့်လွှတ်ခဲ့ပြီဖြစ်တယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့တာပါ။ဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့ရာပင်မဌာနတစ်ခုဖြစ်အမေရိကန်အစိုးရကယုံကြည်ထားတဲ့ဆီးရီးယားလီဒါအခြေစိုက်စခန်းကိုပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်တို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားစစ်တပ်ကအစ်လစ်ပြည်နယ်တွင်းကအရက်သားတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ပြီးအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အတော်များများသေဆုံးရခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုတာဖြစ်ပါတယ်။ဆီးရီးယားအစိုးရကတရားမဝင်ဓာတုလက်နက်သုံးတိုက်ခိုက်မှုဟာဆိုရင်ကဘာကူချင်းချောင်းမှုဖြစ်တယ်ဆိုပြီးအမေရိကန်အမျိုးသားလူမျိုးရင်းကောင်စီကဒီသတင်းပတ်အစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဟာခင်းနောက်ကြအသုံးမဝင်မှုဆိုတာမဟုတ်တော့ဘူးလို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နိုင်ခြင်းမရှိတဲ့အတွက်နေတိုးအဖွဲ့ဟာအသုံးမဝင်တော့ကြောင်းပြောဆိုပြီး၃လအကြာမှာသမ္မတထရန့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာဖြစ်ပါတယ်။နေတိုးတပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘလို့ထိရောက်အောင်တိုက်ခိုက်နိုင်မလဲဆိုတာဒီကိုနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ပြီးဆွေးနွေးနိုင်ခဲ့တယ်လို့တွေ့ဆုံမှုအပြီးသမ္မတအင်ပီရိုမှာပူရဲချင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်နေတိုးအဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးကြီးကလေးကပြောဆိုထားတဲ့အကြောင်းအခုချိန်မှာနေတိုးဘက်ကပြောင်းလဲမှုတွေလှုံ့ဆော်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့အကြောင်းနောက်အရင်ကဒီအဖွဲ့ဟာအသုံးမဝင်ဘူးလို့သူ့အနေနဲ့ပြောဆိုခဲ့ပေမဲ့အခုတော့အသုံးမဝင်ဘူးဆိုတာမဟုတ်တော့ဘူးလို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ
်လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရပိုင်အတွင်းနောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီး ဥမင်လှိုင်ကောင်းတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့အခြားသတင်းအရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်မီဆွန်ရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘာမှမှတ်ချက်မပေးခြင်းပေမဲ့အနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီအရာရှိတဦးက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းပွန်ဂျယ်ရီဒေသနျူကလ িয়ার လက်နက်စမ်းသပ်မဲ့နေရာတစ်ခုကိုဂျိုဒုတစ်ခုကနေဗုဒ္ဓဦးနေကဓာတ်ပုံရပ်ယူနိုင်ခဲ့ပြီးအဲ့ဒီမှာလှုပ်ရှားမှုတွေဆက်ရှိနေသလိုအဓိကစီမံခန့်ခွဲမှုလုပ်နေတဲ့နေရာမှာလည်းလှုပ်ရှားမှုအစ်စ်တွေတွေ့နေရကြောင်းဂျွန်ဟော့ပစကင်တက်ကတူနိုင်ငံတကာလေ့လာရေးဌာနအမေရိကန်ကိုရီးယားအရေးလေ့လာနေတဲ့38 North website မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့6ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖို့ပြင်ဆင်လှုပ်ဆောင်မှုတွေအဆင်သင့်ဖြစ်နေပြီလို့နျူကလ িয়ার အရေးလေ့လာသူတွေကပြောပါတယ်။မြောက်ကိုရီးယားကအခုလိုရန်ဆလာနိုင်တဲ့အပြုမူနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကစီရေးပြင်ဆင်တဲ့အရေးလက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ
UAE American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရိနေညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမစ်စစ်သွေးစွာတွေကြောင့်တခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားအစိုးရကဆုံးရှုံးမှုနဲ့အောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တရားခံတည်ဆုံမှုတွေပိုများစေတယ်လို့ဥရောပရဲ့လူ့အခွင့်အရေးတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ရုရှားနိုင်ငံ North Ossetia ကဘက်စလန်မြို့ကအမှတ်1ကျောင်းကို2004ခုနှစ်စက်တင်ဘာလ1ရက်နေ့ကစလို့3ရက်ကြာစီးနှင်းတိုက်ခိုက်မှုအတွင်းကလေးငယ်186ဦးအပါအဝင်တရားခံ330ကျော်တေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေတည်းအသေးအပြောက်အများဆုံးဖြစ်ရတခုပါရုရှားအစိုးရကအကြမ်းဖက်ချင်းချောက်မှုကိုတည်ရနဲ့ကာကွယ်ပေးဖို့ပြက်ကွက်တယ်ကယ်တင်ရေးကိုထိထိရောက်ရောက်မလုပ်ဘူးနောက်တိုက်ခိုက်ခံရမှုနဲ့တုံ့ပြန်ကင်တွယ်မှုကိုလည်းထဲထဲဝင်ဝင်စုံစမ်းစစ်ဆေးမှုမရှိခဲ့ဘူးဆိုပြီးရုရှားနိုင်ငံသားတချို့ကအမှုဖွင့်တင်ကြတာဖြစ်ပါတယ်ရုရှားအစိုးရဘက်ကတိုက်ခိုက်မဲ့အစီအစဉ်ကိုအတိအကျရှိသိခဲ့ပေမဲ့เจ้าကိုလုံခြုံရေးမပေးခဲ့ဘူးလို့ဥရောပလူ့အခွင့်အရေးတရားရုံးကပြောဆိုပြီးအမှုဖွင့်တိုင်ကြားသူတို့ဘက်ကရက်တည်ပါတယ်။တရားခံတွေဘလို့တည်ဆုံးခဲ့ရတယ်လဲဆိုတာကိုအာဏာပိုင်တွေဘက်ကပြန်လည်ဆန့်စစ်မှုမလုပ်ခဲ့ဘူးလို့လည်းခွန်ယွန်းကပြောဆိုသလိုအာဏာပိုင်တွေဘက်ကအင်အားအလွန်ကျွန်းသုံးခဲ့တာကိုလည်းစစ်ဆေးဖို့ပြက်ကွက်တယ်လို့ပြောဆိုပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရဒမီထရီပက်စကော့ကတော့ဥရောပလူ့အခွင့်အရေးတရားရုံးရဲ့စီရင်ချက်ကိုပယ်ချပြီးအကြမ်းဖက်ဝါဒဆဲတိုက်ခိုက်ခံရတဲ့ရုရှားအပေါ်လက်တင်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ခြေချင်းနဲ့ English Islamic စစ်သွေးကြတွေက2004ခုနှစ်စာတင်နှစ်ရဲ့ပထမဆုံးနှစ်မှာကျောင်းကိုဝင်တိုက်လူအတော်များများကိုတပ်ဖြတ်ပြီးကလေးငယ်800ပါအဝင်လူပေါင်း1100ကျော်ကိုတရားခံတွေအဖြစ်ဖမ်းဆီးခဲ့တာဖြစ်ပါတယ
်။ဂျာမနီနိုင်ငံကဒော့တမွန်ဘောလုံးအသင်းအားကစားသမားတွေပါလာတဲ့ဘတ်စကားတစင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အဓိကဖန်တာသူနဲ့ပတ်သက်ပြီးခိုင်မာတဲ့အထောက်အထားရှာမတွေ့သေးကြောင်းအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်။ဒါပေမဲ့ IS သွေးကြွအဖွဲ့အဖြစ်ဆွဆွဲထားပြီးတိုက်ခိုက်မှုအတွက်တန်လျာရှိခံရသူ Abdel Bizet A ကိုဖမ်းဆီးနိုင်ရေးဖမ်းဝရမ်းထုတ်ပေးဖို့သူတို့ဆက်ပြီးစူးစမ်းသွားမယ်ကြောင်းအမှုလိုက်ရှေ့နေတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။တန်လျာရှိထားသူအီရန်နိုင်ငံသား Abdel Bizet A ဟာသူမိခင်နိုင်ငံအီရတ်မှာလူတွေကိုပြန်ပေးဆွဲပြီးလူမှောင်ခိုကူးမှုအတင်းအကျပ်ငွေကောက်ခံမှုနဲ့လူသတ်မှုတွေပါဝင်ပတ်သက်နေတဲ့စစ်သွေးကြွအဖွဲ့အမှတ်30ကိုဦးဆောင်ခဲ့သူဖြစ်ပြီး2015ကဒီတူတကီနိုင်ငံကိုရောက်လာခဲ့ပါတယ်။အဲဒီနောက်ပြီးခဲ့တဲ့နှစ်ကတူတကီကနေဂျာမနီနိုင်ငံကိုရောက်ရှိလာခဲ့သူဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ
။ရုရှားရဲ့စီစဉ်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနိုင်ငံပေါင်းစုံဆွေးနွေးပွဲဟာဆွေးနွေးပွဲစီစဉ်သူတွေရဲ့နိုင်ငံရေးရည်မှန်းချက်တစ်ခုတည်းအတွက်သာလုပ်မဲ့လုပ်ငန်းစဉ်လို့ရှုမြင်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲကိုမထောက်ခံဘူးလို့အာဖဂန်တာလီဘန်တို့ကပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရတဲ့အတွက်အကြံပြုဆွေးနွေးမှုလို့ရုရှားဆိုရတာဝန်ရှိသူတွေကညွှန်းထားတဲ့ဆွေးနွေးပွဲမှာအာဖဂန်နစ္စတန်နောက်သူ့ရဲ့အင်းကြီးချင်းမိတ်ဖက်နိုင်ငံတွေ မော်စကိုမြို့တော်မှာမနေ့ကတွေ့ဆုံဆွေးနွေးကြဖို့တရက်အလိုမှာပဲအစ္စလာမ်တဘောအဖွဲ့အာဖဂန်တာလီဘန်တို့ကအခုလိုကြေညာချက်ထုတ်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကတတန်းရှိပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးတာလီဘန်တွေအာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးလာဖို့တွန်းအပ်ပေးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အာဖဂန်ရေးဆွေးနွေးပွဲကတော့မနေ့ကကျင်းပမယ်ဆွေးနွေးပွဲနဲ့ဆိုရင်တတိယအကြိမ်ထိရောက်ရှိခဲ့ပြီဖြစ်ပါတယ်။
တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးမညီမျှမှုမယုံနိုင်စရာကောင်းလောက်အောင်တိုးတက်လာတာကြောင့်နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်ဝေဖန်ထားပြီးနှစ်နိုင်ငံကြားကုန်သွယ်ရေးကအကြေလည်ဆွေးနွေးရမယ့်အနေအထားရောက်နေပါတယ်။သမ္မတထရမ့်အစိုးရရဲ့ကုန်သွယ်ရေးတော်ချက်တွေကိုဖော်ပြထားတဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးကိုယ်စားလှယ်ရုံး USTR ရဲ့အစီရင်ခံစာထဲမှာတော့မမျှတတဲ့ကုန်သွယ်ရေးအတားအဆီးတွေကိုရှင်းလင်းပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေမျှတစွာရှင်းပြနိုင်မဲ့အခွင့်အလမ်းရှိရေးဆောင်ရွက်မဲ့အစီအစဉ်တွေလည်းပါဝင်နေပါတယ်။တောင်ကိုရီးယားအမေရိကန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကအရင်သမ္မတဥဘာမအစိုးရလက်ထက်အတွင်းရရှိထားတဲ့အကြီးမားဆုံးသောကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်2012ခုနှစ်မှာစတင်အသက်ဝင်ပြီးနောက်အမေရိကန်နဲ့တောင်ကိုရီးယားကြားကုန်သွယ်ရေးကွာဟာချက်နှစ်ဆကျော်တိုးလာခဲ့ပါတယ်။
မြောက်ကိုရီးယားကောင်ဆောင်ခင်ချုံဝင်းရဲ့အဖေတူအမေခွဲကိုခင်ချုံနန်းလှုပ်ချန်ခဲ့သူတွေလို့ဆွဆွဲပြီးမလေးရှားနိုင်ငံမှာဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ CTA ရှားနဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်းတို့ကိုဒီကနေ့တရားရုံးထုတ်ကြားနာပါတယ်။မလေးရှားရဲအဖွဲ့ဘက်ကအမှုနဲ့ပတ်သက်တဲ့အရေးကြီးတဲ့အထောက်အထားဆက်ရွက်စတမ်းတွေကိုမပေးသေးတာကြောင့်ခုခံခြေပါဖို့ပြင်ဆင်ရတာမှအခက်တွေ့ရတယ်လို့လည်းဒွန်တီဟွန်းရဲ့ရှေ့နေတွေကပြောဆိုထားပါတယ်ရှင်။
မတ်တကင်ထန်တဲ့ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အရင်အစိုးရပိုင်းရုပ်တံလှိုင်းနေနေရာမှာအစားထိုးမဲ့ပုဂ္ဂလိကလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးချင်ပါတယ်အရင်အစိုးရပိုင်းရုပ်တံကထုတ်လွှင့်နေရာလိုင်းနေရာတွေမှာပုဂ္ဂလိကရုပ်တံလိုင်းတွေနဲ့ပြောင်းလဲလွှင့်ထုတ်ဖို့အစိုးရပြုထားတဲ့လျှောက်လွှာ40တဲကနေပြီးတော့ပုဂ္ဂလိကလုပ်ငန်း5ခုကိုအစိုးရကရွေးချယ်လိုက်ပါပြီ။ပထမရွေးချယ်ထားတဲ့လုပ်ငန်း10ခုကနေနောက်ဆုံးအဆင့်5ခုကိုရွေးချယ်လိုက်တာပါ။လုပ်ကင်ခွင့်ရတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေအနေနဲ့ဘယ်လောက်ထိလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရနိုင်မှာမလဲ။ဒီအကြောင်းကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်
။မြန်မာတံနဲ့ရုပ်မြင်သံကြား MRTV ရဲ့ Free to Air Digital Channel ရုပ်တံလိုင်း5လိုင်းအတွက်ထုတ်လွှင့်ရတဲ့ကုမ္ပဏီအဖွဲ့အစည်း5ခုကိုပြန်ကြ ాయి ဝန်ကြီးဌာနကဒီကနေ့ကြေညာခဲ့ပါတယ်ရုပ်တံလွင့်လုပ်ငန်းလုပ်ကံခွင့်ရတဲ့ဒီကုမ္ပဏီ5ခုကတော့မြစီမားမီဒီယာကုမ္ပဏီ Young Investment Group ကောင်းမြမအောင် Fortune International နဲ့ DBB Multimedia Group တို့ပဲဖြစ်ပါတယ်ဒီပုဂ္ဂလိကရုပ်တံလိုင်းတွေအနေနဲ့ဘလောက်ထိသတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာမြန်မာ Quarterly Channel ရဲ့ပြည်ပဆက်သွယ်ရေးဒုတိယညံကြားရေးမှူးချုပ်ကိုနေထွန်းနိုင်ကအပြည့်အဝကိုအခုလိုပြောပါတယ်
ဘလောက်ထိလွတ်လပ်နိုင်မလဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိတာပေါ့နော်တစ်ခုကတော့ဒီရုပ်တံလိုင်းတွေပိုင်ဆိုင်သူတွေရဲ့အာဘော်ပေါ့သူတို့ရဲ့ရည်ရွယ်ချက်ဘလောက်ထိအရေးတာအဖွဲ့ကိုလွတ်လပ်ခွင့်ပေးမလဲအရေးတာအဖွဲ့အောင်ဘလောက်ထိလုံနိုင်မလဲဆိုတော့ပဲရုပ်တံကတော့လက်ရှိဒီပုံလိကဒီမားတွေတော့ DBB အတွက် DB ဒီလေးလိုင်းထဲမှာကြည့်မယ်ဆို DBB ကိုပဲစံပြလို့ပြောမှာပေါ့နော် DBB အတွက်မခက်ခဲနိုင်ပေမဲ့လို့ကျန်တဲ့လေးလိုင်းကတော့ဘယ်လိုဆက်လုပ်ကြမလဲဆိုတော့ကျွန်တော်မသိသေးဘူးကြ
ဒီကုမ္ပဏီတွေအနေနဲ့ရုပ်တံထုတ်လွှင့်ကအဖြစ်နဲ့တစ်လကို7,200ပြန်ကြားရေးဝန်ကြီးဌာနကိုပေးသွင်းရမှာဖြစ်ပါတယ်။ဒါပြင်တခြားကုန်ကြမ်းရည်တွေလည်းရှိတာကြောင့်ဒီကုမ္ပဏီတွေဟာယင်းနီးမြုံနှံမှုလုပ်ဖို့အတွက်ငွေချေးအမြောက်များလိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တထေကြီးတွေရဲ့ပံ့ပိုးမှုကိုမိခိုနေရတယ်လို့လည်းကိုနေထွန်းနိုင်ကပြောပါတယ
်။ပုဂ္ဂိကလည်းပါဆိုတက်နိုင်တယ်ဆိုသူကနေနေပဲဗျ။အဲ့တော့မလွဲမတွေ့ဒီပတ်ဆံရှိတဲ့ဒါရှိတာပြီးဖြစ်တဲ့တတိကြီးတွေဒီကုမ္ပဏီတွေဝက်မိခူရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ကလည်းဒီအစီအစဉ်ကြည့်ပဲဆိုရင်ကျွန်တော်တို့ Skynet ကိုပဲကြည့်ကြည့်အဲရှေ့မှာရှိတာကြည့်ပြီးတဲ့ Skynet ကိုပဲကြည့်ကြည့် MRTV ကိုပဲကြည့်ကြည့်ကျွန်တော်တို့ကဒါ Sharp ဖြစ်တဲ့သတင်းတွေကအခုချိန်ထိတိတ်ပြီးတော့မှထိုးထွက်လာတာမျိုးတိတ်ပြီးရှိသေးတဲ့အခါကျတော့အားလုံးသတိထားလောက်ကြမှာပဲဆိုတော့အရင်ကြီးကြီးတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှသတိထားရမှာပဲနော်ဒီချိန်မှာပိုင်ရှင်ရဲ့ဩဇာလွှတ်မှုကမြန်မာပြည်မှာထုံးစံအတိုင်းပဲသူကလွန်ဆန်လို့မရတဲ့အနေအထားမျိုးတွေကတော့ရှိလာလိမ့်မယ်ထင်တယ်ကျွန်တော်မြင်တာကတော့ editorial ပဲလွတ်လပ်ခွင့်ဆိုတာကတော့စိတ်ကြီးဟိုတမူထူးပြီးတော့မှခြုံထွက်လာမယ့်ပုံစံမျိုးတော့မရှိဘူးလို့တော့ကျွန်တော်မြင်ပါတယ
်ဒါပြင် media တွေအနေနဲ့လဝကြီးအုပ်မှုတွေပြပြောက်ပြီးတော့ဒန်းသူရှင်းပြနိုင်ဖို့အတွက်ဆိုတော့ media ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်အခုထုတ်လွှင့်ခွင့်ရသွားတဲ့ရုပ်တံလိုင်း၅လိုင်းတွေကမြစ်စီမရုပ်တံလိုင်းမှာထုတ်လွှင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မြစ်စီမသတင်းဌာနရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးမြင့်ကတော့အခုလိုပြောပါတယ်
ကျွန်တော်တို့ဒီမြစ်မရုံမြင့်တန်ကြားလိုက်မှာတော့ဘာဒီပါလာမလဲဆိုတော့အမတိကတော့တထင်းပေါ့နော်ပြည်တွင်းတရင်နိုင်ငံတကာတထင်းဒေတာတိုင်းဒါဒေတာရရဲ့တထင်းအဲ့ဒါပါမယ်ပြီးတော့ကျွန်တော်တို့ဒီဟိုဟာပေါ့ input ချိန်မဲ့လို့ခေါ်တဲ့တထင်းအချက်လက်နဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့အစီအစဉ်တွေပေါ့အဲ့ဒါဒီပါပါမယ်နောက်ပြီးတော့ဘာပါမလဲဆိုတော့ကျွန်တော်တို့ဖြော်ပြရေးတက်တက်အစီအစဉ်တွေပါလာပါမယ်ခင်ဗျအဲ့တော့ဒီဟာတွေဟိုခြုံပြီးပြောမယ်ဆိုရင်တော့ mix channel ပေါ့နော်တင်းခုနကတင်းနဲ့ဖြော်ပြရေးကိုပေါင်းစပ်ပြီးတော့ထုတ်မယ်အစီအစဉ်တွေပြီးတော့ဖြော်ပြရေးတက်တက်အစီအစဉ်တွေအဲ့ဒါတွေအဆုံးပါပါမယ်ခင်ဗျ
ဒီရုပ်တံ line တွေအနေနဲ့ MRTV ရဲ့လက်ရှိရှိနေပြီးသားစနစ်ထဲကနေထုတ်လွှင့်ပြသသွားမှာဖြစ်ပါတယ် MRTV ကငွေရှိပြီးသားရုပ်တံ line 14 line တွေက line 3 line ကိုအစားထုတ်ပြီးတော့အစ်စ်နှစ် line နဲ့စုစုပေါင်း16 line ပြသသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ဆက်သွယ်မင်းမြန်ထားတာပါခုတစ်ခါမှာတော့ရခိုင်ပြည်နယ်မှာဆက်လီမောက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းမှာဖျားဖူးဆက်လီတစည်းတိတ်မောက်ခဲ့တာကြောင့်အနည်းဆုံးလူခဏယောက်သေဆုံးပြီးတော့တယောက်ပျောက်ဆုံးနေပါတယ်ဆက်လီပေါ်လိုက်ပါလာသူတွေက60ကျော်ရှိပြီးတော့သေဆုံးသူအများစုကကလေးငယ်တွေဖြစ်ပါတယ်ကယ်ဆယ်ရရှိထားသူတွေကိုမင်းပြစီရုံမှာဆေးကုသထားပြီးတော့အစိုးရအာဏာပိုင်တွေနဲ့လူမှုကူညီအသင်းဖွဲ့တွေကလည်းကူညီဆောင်ရှောက်ပေးထားပါတယ်ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းဆက်လက်တိမ်းပေါက်တာဟာဒီကနေ့တကြံအကျိုးနဲ့မနေ့ဆောပိုင်းကမင်းပြမျိုးနဲ့စင်ပိုင်လောက်အကွာတောင်ပုတ်ကြီးကျေးရွာအနီးမေလွန်းကျင်းချောင်းအတွက်မြစ်ပြင်မှာဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပုံကိုမင်းပြမျိုးကျင်းရိတ်ဂျူနာလူမှုကူညီရေးအသင်းကအတွင်းရင်းမှုဦးသိန်းထွန်းကအခုလိုပြောပါတဲ့
ရှင်းစင်ကရခိုင်ပြည်နယ်အမ်းမျိုးနဲ့ကံပွေကျေးရွာကဟိုသူတို့များဦးတို့မင်းပြတို့အဲ့လိုကပ္ပတရားဘူးထွက်လာကြတာဒီမနေ့မိုးလင်းအာယုံတဲ့ပြင်မှာသူတို့ကဟိုဒီဒီမှာဟိုပိုက်ချထားတဲ့ပိုက်ကျိုးကိုနေပြီးတော့အဲ့ဒီဆက်လေရဲ့တက်မှညင်းပြီးတော့ဆက်လေကမှောက်သွားတဲ့ဟာမျိုးဆက်လေမှာပါလာတာကလူက60နှစ်တယောက်အဲ60တယောက်ခေတ်မှာ6ယောက်ကသေပါတယ်ခလေးတွေကများများပါတယ်အော်ရုပ်အလောင်းတွေ5လောင်းရရပြီးကိုအဲ့ဟာဟိုစေတန်းပြေသွားတဲ့ဟိုအကြောင်းသူတယောက်အလောင်းကမရသေးဘူ
းဆက်လေမှောက်ချိန်မှာအနီးအနားကြေးရွာတွေကတွားရောက်ကယ်ဆယ်ခဲ့တယ်လို့မင်းပြားမျိုးကအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ရဲမိသက်အပါအဝင်ဒေသခံအာဏာပိုင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကတွားရောက်ကူညီခဲ့ပါတယ်လောလောဆယ်မှာတော့ကယ်ဆယ်ထားသူတွေကိုမင်းပြားမျိုးကံတွေကဆောက်ရှောက်ထားတယ်လို့ပြောပါတယ
်အဲအဲ့ဒီအလောင်းခွက်5လောင်းကအခုမင်းပြားစေပြည်သူစေယုံကြီးကိုရောက်ရောက်နေပြီကိုမနေ့ပိုက်ကကျန်တဲ့သူတွေကအကုန်လုံးပြင်ဆင်နိုင်ပါတယ်အခုမင်းပြမျိုးရဲ့ဟိုဓမ္မယုံထိမှသူတို့ကိုဒုက္ခတွေအပြင်းနေမျိုးပေါ်ကဟိုအာဏာပိုင်အဖွဲ့စေရောဟိုရပ်ပလူမအဖွဲ့စေအခုဝိုင်းဝိုင်းပြီးကူညီနေကြပါတယ
်မင်းပြမျိုးနဲ့ရဲတပ်ဖွဲ့ကဒူရဲအုပ်ထုံးငွေအောင်ကအခင်းဖြစ်ပွားတာကိုအတီးပြုတ်ပြီးဆက်လက်မောင်းနှင်သူကိုအရေးယူဖို့ဆောင်ရွက်ထားကြောင်းပြောပါတယ
်ခုနောက်သေးပြီးတော့တယောက်ကတော့ပျောက်ဆုံးနေတယ်ဗောဥစားမင်းကလေးတယောက်ကတော့ပျောက်နေတာလို့မလို့ဘူးလက်ရှိတော့အိမ်မှာတန်ရတဲ့ဟိုနည်းနည်းမိုးရဲမော်ရဲနဲ့ဒါရတဲ့လူတွေတော့စိတ်ယုံမှာပူတာလားဒီပေါ်သွားတာမောင်းနေလို့မို့ဒီဒီဆိုလူတွေဒီဆုံးတန်းရအောင်ဖြစ်လို့မို့အဲ့မှာဘယ်လိုဖြစ်မလဲကျွန်တော်မောင်းနေတဲ့လူတော့ကျွန်တော်တို့ကနေပြီးတော့ဒါမှုဖွင့်ရေးယူမှာ
ပြီးခဲ့တဲ့နှစ်ဇွန်လဆန်းကလည်းပုံတကြုံမျိုးနယ်အတွင်းမှာကျောင်းသူကျောင်းသားတွေလိုက်ပါလာတဲ့ဆက်လီနစ်မြုပ်ခဲ့ရမှာကျောင်းသူကျောင်းသား9ဦးသေဆုံးခဲ့ရပါတဲ့စကိုင်းပြည်နယ်အတွင်းဒေတာအတော်များများမှာရေလန်းခီးကိုအဓိကအားထားသွားလာနေရပြီးဆက်လီမော်တော်တင်ဘောတွေမကြာခဏနစ်မြုပ်တာကြောင့်အစိုးရအနေနဲ့လမ်းပန်းဆက်သွယ်ရေးကိုတိုးချဲ့ဆောင်ရွက်ဖို့နဲ့ရေရင်တွေကိုတိတိကျကျကြီးကြပ်ဖို့လိုအပ်ကြောင်းဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုမစောသတင်းပေးပို့ထားတာပါ VOA ကလည်းကြာတာပြင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုံးလွှင့်ပေးနေပါတယ်ခုထာမှာတော့မြန်မာတကြံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့ဟာဆိုရင်မြန်မာတက္ကရ1388ခုနှစ်မဟာကြံပွဲတော်အဖွင့်အကျိုးဖြစ်ပါတယ်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်မျိုးကြီးတွေမှာကြံမန်းတဲ့တွေကိုဖွင့်လှစ်ပြီးတော့စပြီးတော့ရေကစားပျော်ရွှင်ကြတဲ့နေ့လည်းဖြစ်ပါတယ်အဲ့ဒီကမှဒီကနေ့မနက်ပိုင်းမှာလှုပ်ခဲ့တဲ့ရန်ကုန်မြို့တော်ဗဟိုမန်တက်နဲ့အခြေပိုင်းခရိုင်မန်တက်ဖွင့်ပွဲအခမ်းအနားတွေကိုကျမတို့ရဲ့ VOA ဝိုင်းတော်သားတွေကကိုယ်တိုင်သွားပြီးတော့သတင်းယူခဲ့ကြပါတယ်အရင်ဆုံးတော့ဗဟိုမန်တက်ဖွင့်ပွဲအခမ်းအနားကိုရောက်ခဲ့တဲ့ကိုကျော်သိန်းကပေးပို့တဲ့သတင်းကိုနားဆင်ပါရှင်
ရှန်နုံမြို့တော်ဗဟိုမန်တပ်မဟာဒဇယ်ရင်းတည်ဖွဲ့တော်ခန္ဓာကြီးတို့အောင်မြင်စွာဖွင့်လှစ်ပါကြချီးမြှောက်အပ်ပါရှင်
ကျွန်တော်တို့ကပရိုဆက်ရှိခုနှစ်ရန်ကုန်မြို့တော်မဟာသကြံဗဟုမန္တဖွင့်ပွဲခန္ဓာပဲဖြစ်ပါတယ်ဒီခန္ဓာကိုရန်ကုန်မြို့တော်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကဖဲကြည့်ချက်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်အကအဖွဲ့မျိုးစုံဟာသလပပစပြချောပင်နေကြတာတွေ့ရပါတယ်ဒီနေ့မဟာသကြံပွဲတော်ကိုလည်းပဲမနစ်ကလိုပဲတည်သူတကြံပွဲတော်ဖြစ်အောင်စီစီကားကားနဲ့လှုပ်တော့မယ် ီးဌာနအကောက်အဖွဲ့ဝင်တွေကို VOA ကပြေဆုံးမေးမြန်းခွင့်ရခဲ့ပါတယ်
ဒီကြံမှာတော်ပြီလားနှစ်စီလို့လက်တိုက်တော်ပြီလားဆိုတော့မနစ်ကနေဒီနှစ်နဲ့ကြံဘာကွာလဲ
ဟာဘာကွာလဲဆိုတော့ဒီနှစ်တိုင်းရတယ်ဒီလိုပဲကျွန်တော်တို့ဒီလိုပဲဆော့ပြင်းနေကြကြိုင်ပေါ်ကြိုင်ပေါင်းဝင်နေကြပါပဲရှင်ဟုတ်ကဲ့
ဆိုတော့အခုလိုမျိုးကြံမှာဘိုးမနဲ့ဖွင့်မမလာပြော်ပြရတာရောကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့ပြောလို့ပြောခါသားဆိုတော့ဟုတ်လားပါရှင်ဒီလိုပဲဆော့ပြင်းအခုပြော်ပြခွင့်ရရဲ့ရှင်
ဒီကနေ့ရန်ကုန်မြို့တော်မဟာတကြံဘိုးမတ်တပ်ဖွံ့ဖွဲအခမ်းအနားကိုပါဝင်ပြီးတော့ဆင်နွှဲကြသူတွေထဲမှာနိုင်ငံသားတချို့ကိုလည်းတွေ့ရပါတယ်ဒီထဲမှာကျွန်တော်တို့အမေရိကန်နိုင်ငံသူတူနဲ့ပြင်သစ်နိုင်ငံသားတူနှစ်ဦးစလုံးကမြန်မာနိုင်ငံရန်ကုန်မြို့မှာအင်္ဂလိပ်ဘာသာပြဆရာတွေဖြစ်လို့လုပ်ကိုင်နေကြသူတွေပါသူတို့ရဲ့တကြံခံစားချက်သူတို့ရဲ့ပထမဦးဆုံးတကြံတွေ့ကြုံကိုလည်းပဲသူတို့ကအခုလိုပြောပြထားပါတယ်
So bye bye. I love the dancers.
ကဲကိုပြောဖို့ကောင်းတာပါရှင်။အကမယ်ပဲဖြောပြရာကိုကျွန်မနှစ်ချက်ပါရယ်
။ I'm so looking forward to it. Honestly, it's looking really nice. It's very traditional, so it's going to be a really good time.
ရိုးသားသားပြောရင်ဒါကိုကျွန်တော်မျှော်လင့်နေတာပါ။တိတ်ကိုကြည့်လို့ကောင်းပါလေ။တိတ်ကိုလည်းရိုးရဆန့်ပါလေ။တကယ်ကိုပြောကြရပါဗျာ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ပိုင်းမှာမန်ဒတ်ကိုဖွင့်ပေးပြီးတဲ့နောက်ပိုင်းမှာတော့လူပညာရှင်တီတီကအကအလှဒီဒဒီဆိုပြပွဲတွေဆက်ပြီးတော့ကျင်းပပါရယ်။တခါမဟာတကြံဘိုးမန္တရက်ပြီးမှာဒီကစားမန္တတိဆောက်ထားပြီးတော့ကလေးလူငယ်အရွယ်မျိုးစုံဒီကစားပြုံးမိကြပါတယ်ဒီဘက်ကကားတွေလည်းပဲဒိတ်ကြီးကြက်ကြက်တဲတဲကြီးမဟုတ်ပေမဲ့စိတ်စိတ်ကလေးတော့ဒီဘက်ကန်ထွက်တဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရပါတယ်တခါဒီမျိုးတော်မဟာတကြံဘိုးမန္တပပတ်တယ်မှာရဲတပ်ဖွဲ့ဝင်အင်အားလုံခြုံရေးစထားတာကိုတွေ့ရတယ်လို့အရေးပေါ်ဖြစ်လာရင်ကူညီကယ်ဆယ်ဆောင်ရွက်ဖို့အတွက်ရေးပေါ်လူနာတင်ရှင်တွေပြီးတဲ့အခါဂျမားရေးဆောင်ရွက်မှုအကူအညီပေးမဲ့ပရဟိတအဖွဲ့တွေစထားတာကိုလည်းကျွန်တော်တို့တွေ့ရပါတယ်
ဒီကနေ့မဟာတကြံအချို့နေ့မှာရန်ကုန်မြို့တစ်ဆောင်အတန်ငယ်စီရတယ်လို့ပြောလို့ရတဲ့နေရာကတော့ကျွန်တော်အခုရောက်နေတဲ့ရန်ကုန်မြို့တော်မဟာတကြံဘိုးမန္တပ်ပဲဖြစ်ပါတယ်။ကျန်တဲ့ရန်ကုန်မြို့ရဲ့နေရာအသီးသီးမှာတော့မဟာတကြံပွဲတော်အတွက်ကြိုတင်ပြင်ဆင်လှုပ်ရှားနေကြတာတွေကိုကျွန်တော်လှည့်လည်သွားလာရရှိစေမှာတွေ့ခဲ့ရပါတယ်
။ရန်ကုန်မြို့ကနေပြီးတော့ကိုချော်တိုင်းသတင်းပေးပို့ထားတာပါ။ခုခါမှာတော့ချင်းပြည်နယ်တကြံအကြောင်းကိုတင်ဆက်ပေးစင်ပါတယ်။ချင်းပြည်နယ်မှာဒေသခံနိုင်ငံရေးပါတီကကန့်ကွက်နေတဲ့ကြားကပဲပြည်နယ်ဆိုရကဦးစီးပြီးတော့ဟာခါမြို့မှာမြမရိုးရာတကြံပွဲတော်ကိုကျင်းပသွားဖို့ရှိပါတယ်။ခွင့်ရံဘာသာဝင်အများစုနေထိုင်ကြတဲ့ချင်းပြည်နယ်အတွင်းမှာဆိုရဘန္နာငွေကိုတုံးပြီးတော့မြမရိုးရာတကြံပွဲတော်ကိုကျင်းပတဲ့အပေါ်ချင်းနိုင်ငံရေးပါတီတာဝန်ရှိသူတွေကတရားဝင်ကန့်ကွက်ထားတာပါ။အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကိုင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါချင်းပြည်နယ်ဟာကားမြို့မှာပြည်နယ်ဆိုရကနေဦးစီးပြီးတော့ NLD ဆိုရတဲ့လက်ထက်မှာအသာရိုးရာကြံပွဲကျင်းပမဲ့အကြောင်းကျင်းပရေးကော်မတီဥက္ကဋ္ဌပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ
်ဒီနေ့ကကျွန်တော်လူငယ်တွေလည်းပါဝင်လို့ပေါ့နော်အစင်းပြောရင်တော့တကြံကပြောပွဲဆွေးနွေးအနေနဲ့လည်းဖြစ်သွားအောင်ကလေးတွေကလူငယ်တွေလည်းကျွန်တော်တစ်ဖက်တစ်လမ်းမှာအားပေးနိုင်အောင်ဆိုပြီးတော့ကျွန်တော်ဟာကားတင်းကျင် idol ပေါ့နော်ဟာကားတကြံ idol ဆိုပြီးတော့တချင်းစုပြန်ပွဲလုပ်ဖို့ဆက်စပ်ရှိပါတယ်ပြေတော့ရင်းကကပေါ့နော်ရင်းချတော့အရင်နှစ်ဒီမှာရင်းပြန်ပွဲဆိုပြီးတော့လုပ်ပါတယ်အခုဒီနှစ်ကရင်းကပြန်ပွဲမဟုတ်ဘဲနဲ့အားလုံးကကြမယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံမျိုးနဲ့ရင်းကိုတက်နိုင်တဲ့လောက်တက်ဖို့ကျွန်တော်လုပ်ထားပါတယ
်ဒီလိုမြန်မာရိုးရာကြံပွဲကျင်းပတဲ့ပုံမှာချင်းမျိုးသားဒီမိုကရက်တစ်ပါတီသွေးရင်မှုနှစ်ဆလိုင်းကျဲဦးဖီထောင်ကတော့အစိုးရပန်တိုင်ငွေကိုတုံးပြီးလှုပ်ဆောင်ဖို့မလိုအပ်ဘူးလို့အခုလိုပြောပါတယ
်။ဟာခါမှာဟိုမြန်မာတွေရှိတယ်ဗုဒ္ဓဘာသာတွေရှိပါတယ်သူတို့တွေလောက်ပါစေကျွန်တော်တို့လည်းဝင်ရောက်ပြီးတော့ရှင်သွေးပေးပါပေါ့ဟာခါမှာလည်းဝင်ပါချင်တဲ့သူတွေဝင်ပါချင်ပါပေါ့ဒါပြတ်မှာမဟုတ်ပါဘူးဒါပေမဲ့ဆိုရအနေနဲ့ဒီဟာကြီးကိုဆိုရပန်တိုင်ငွေကိုတုံးဆွဲပြီးတော့လောက်ဆရာမလိုဘူးဒီပွဲတမားတွေဟိုလုံငန်းရှင်တွေကိုလည်းပဲအရှင်ဝင်ကောက်တယ်ဝန်ထမ်းတွေကိုလည်းလုံငွေကောက်တယ်မျိုးတွေလည်းပဲဒါကဒီကိစ္စကလောက်ဆက်မလို့ပါဘူးဒါကတကြံပွဲတော့ကိုအစိုးရကကျင်းပရမယ်ဆိုတော့ဒီစိဥပဒေမှမရှိတာ
ခရီးရန်ပါတာဝင်ချင်းလူမျိုးနိုင်ငံဝန်ထမ်းတွေနဲ့အောင်းသားအောင်းသူတွေကိုပြည်နယ်အစိုးရကနေနိုင်ငံတော်ရန်ရာအုံပြုပြီးတော့ကပြဖြေပြောခိုင်းတာဟာပါတာနဲ့လူမျိုးမတူကွဲပြားမှုကိုလေးစားတန်ဖိုးထားမှုမရှိကြောင်းနိုင်ငံဝန်ထမ်းတွေလုပ်ငန်းရှင်တွေနဲ့လူပုဂ္ဂိုလ်တချို့စီကနေရန်ပုံငွေကောက်ခံတာလေဒီမိုကရေစီအစိုးရအနေနဲ့မလုံသိမ့်တဲ့လောက်ရတဲ့ခုဖြစ်တယ်ဆိုပြီးချင်းပြည်နယ်ဝန်ကြီးချုပ်စီကိုချင်းမျိုးသားဒီမိုကရက်တစ်ပါတီကတာဝန်ရှိသူတွေကနေမနေ့ကပဲအိတ်ဖွဲ့ဝေးစာပေးပို့ထားပါတယ် ဒီအိတ်ခွေပေးစားပေါ်မှာပြည်နယ်လူမှုရေးဝန်ကြီးဥပောင်လုံမင်းထံကတော့အခုလိုဖြည့်ရှင်းချက်ပေးပါတယ်။
တချို့ကမကြိုက်တာကဟိုအတင်းအတမလောက်ခိုင်းတယ်စပိုက်ဆံကောက်တယ်ဆိုတဲ့အရာတွေအဲ့ချင်းတော့ရှိခဲ့လို့နေမှာပါ။ဟိုဒီနေ့ဆိုရင်ကျွန်တော်တို့လွတ်လွတ်လပ်လပ်ဌာနဆိုင်ရာတွေကထည့်ချင်ထည့်မထည့်ချင်မထည့်နဲ့ပေါ့နော်။အကလည်းချင်းကထွက်နိုင်တယ်လားထွက်နိုင်ရင်ထွက်ခဲ့ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်တာပေါ့နော်။တခုတော့ရှိတာပေါ့ဟိုတခုခုလုပ်တဲ့အခါကျတော့အကုန်ကြက်စိတ်တွေ ဒီကအပူအကောင်းရင်လည်းစစ်သွားမယ်မကောင်းဘူးမလို့ချင်တော့ဘူးဆိုရင်သူပဲတဖြည်းဖြည်းနဲ့ဟောဖြစ်မှာပေါ့အားလုံးကစစ်ပါဝင်စားတယ်ဆိုတော့ဒါတိုင်းပွဲတွေကအမှန်ကန်လို့နေဆိုတော့ကျွန်တော်အနေနဲ့တော့အားပေးပါတယ်
ဟာခါတိရခန်သူဖြစ်တဲ့ဆလိုင်းပန်ချန်ကျဲဦးကတော့ချင်းပြည်နယ်မှာမြန်မာရိုးရာသံပွဲကျင်းပတဲ့ပေါ်သူ့ရဲ့မြင်ကိုခုလိုပြောပါတယ်ကျွန်တော်အမင်ကတော့တကြံတော့ဒေလီယာတိုင်းလောက်တင်ပါတယ်ပေါ့နော်ဒါပေမဲ့ချင်းပြည်နယ်အစိုးရအနေနဲ့ဒီလိုမျိုးဆက်ပေါ်မကြည့်ပဲဖိတ်ဥဆောင်မှုခံခံတာနဲ့တွားတဲ့ခါကျတော့ဒါဒီမိုကရေစီကျင့်စေရတော့ကျွန်တော်တို့ကမလောက်တင်ဘူးလို့ပေါ့နော်
Tawan Shidu Rigani, Tansu Tavare, the Gelumayata Pesello Messuindo, Chindu Mukrian Bada when Pidu Ria, Netu Nimia Chide, Christma Puerto Guba, Pine Soya Sisin at the Pine Luma, Jima Pulu Bebu, Chimine, Wunjibu, Saiton Tavare, Kamia.
Then going to the Pipu Taraba, Fuigan Aja da Vinina Vine Seasonico, Sapio Dietolian Pinibare, Fuiga Tolinia Seasoning at Pata Pio, Dodashin Nina, Weepens and Bejane, Saida Pipu Jane, Diligine Downjane, Sueno, Fuia email is up today, permis@viewingnews.com will say that people name Marie, could come out, or dash in it, the Janjo dealer sound in it, once you can't think this will tell it, your life source where the jingle told them be by mission. ဒါရှင်နယ်ဖီယိုရဲ့တချံကျူဒေးလက်ဆောင်ကိုကြားနေတတ်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ဖီယိုကနေကြားတာပြင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပြီးပြီးတော့မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာဆိုရင်တော့ကျမကြီးကနာဦးအောင်ခင်မြန်မာရေးတုံးသက်ချက်ပြင်တိုင်းတဲ့တဲ့လာစီစဉ်စာတွေကိုနားဆင်ကြဖို့ရှိပါတယ်ဖီယိုရဲ့
VOA
မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
မြန်မာညစာမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ကြာတာပြည်နေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်နေမှာဆိုရင်တော့ပင်လုံစာကျုပ်နဲ့ပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့တိုင်းပြည်ကိုတိစောက်သွားကြဖို့ဒေါ်လာရင်းအဖွဲ့တီးကထိတ်တန့်ကောင်းဆောင်တွေကသဘောတူခဲ့ကြပါတယ်
လူတိုင်းပြည်တွေအမတမ်းမအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေ
ABSDF ဥက္ကဋ္ဌဦးတန်ကြီးကလို့ပြောသွားတာကိုတိုင်းတည်င်းလောကကဏ္ဍမှာပြေစုံနာဆင်ကြမှာပါထပ်တင်ကျမကြီးကဏ္ဍနဲ့ဦးအောင်ခင်မြမရေးသုံးသက်ချက်စာတွေကိုလည်းနာဆင်ကြမှာပါအခုရင်ဆုံးတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်ရဲ့ကျမကြီးကဏ္ဍမှာတော့အဖြစ်များလာတဲ့စိတ်ကြယောဂအကြောင်းကိုတင်ဆက်ထားပါတယ်ကဘာမာယောမြန်မာမာယောပါစိတ်ကြယောဂအဖြစ်များလာပြီးတော့အနာဂတ်မှာပိုများလာမယ့်အနေရရှိနေတယ်လို့စိတ်ကြမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်စိတ်ကြယောဂဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်မှာတလဲ။ဒီယောဂဖြစ်လာရင်ရောဘယ်လိုလက္ခဏာတွေပြပြီးတော့ဘယ်လိုပြုစုကူတာနိုင်မှာတလဲ။ဒီအကြောင်းကိုတမ်ဘရစေတက်ကတို့စိတ်ကြမာပညာဌာနပါမုခဌာနမှုနဲ့အုံတော်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကနေ့မြန်တင်ဆက်ထားပါတယ်။
โอเคปมคาดาญาวินจอครับเราတို့ဒီနှစ်ကပ္ပจำใหม่เนี่ยဆောင်ဘုတ်ကဒီစိတ်แท้จ่ําหมู่จองပြောကြရအောင်ပေါ့เนาะပေးရတာဖြစ်တဲ့အတွက်ဒီစိတ်แท้จ่ําหมู่အနေထားကနောက်ဆုံးအနေထားဘယ်လိုရှိလဲဆိုင
်depression နဲ့ပတ်သက်လို့ပြောမစင်တော့တော်တော်လေးဖြစ်များတယ်လို့ပဲပြောမှာပေါ့လေ2020ရောက်လို့ချင်းနှလုံးယောဂါပြီးရင် depression ကနမနှစ်ကပ္ပရဲ့ယောဂါအဖြစ်ဆုံးထိတ်ဆုံးมาရောက်လာမယ်အနေထားပေါ့ယောဂါကြောင့်ဝင်ပြီးတဲ့အနေထားရှိနေတာပေါ့လေနော်
ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းအဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ဆေးကနေမှနာပြတဲ့ကြည့်စီရလဲအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဗိုင်းဒီဆေးရုံတွေမှာတင်ထားတဲ့လူနာတွေက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ရှိအဲ့ဒါတော့ကျွန်တော်တွေ့ရပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါအ
ဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်ထက်ချမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့ဒီဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူ့ရဲ့ risk factor တွေလည်းအများကြီးရှိသလိုသူ့ရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူ့ရဲ့ biological ပေါ့ဇီဝကမ္ဘာအခြေခံပါလာပြီးတော့စိတ်ပြည်စည်မှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုကိုကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူ့ရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဘာမှမဝင်လဲအလုပ်ဒီဘတွေကျုပ်တာတို့ဟိုနာတာရှိယောဂဝိနခန္ဓာဆက်စစ်ဖြစ်ပေါ်လीအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေအထားရောရှိလား
အဲဒါတော့လောကရန်ကိုရင်ဆိုင်တတ်အောင်ရည်ကျင့်တင်ကြပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လीဒါပေမဲ့တချို့ depression တွေကကြတော့ကာကွယ်ဖို့ဆိုတာဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတယ်အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာကျွေးဝါးကြောင့်ဖြစ်တာကြတော့အဲ့ဒီကျွေးဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာကွယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာပုံနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ပုံနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ neurotransmitter တွေရှိနေစီဖို့အတွက် exercise ကြီးကောင်းကောင်းလုပ်တာမျိုး นับว่าสิ่งขณะกูเลี้ยงกูปกมันนี่ทำไปเชี่ยงลูกเราโดนจู่จี้ว่ามันลงอ่อนนี่ได้มิวเอ้ทวีเดลันสไตล์บ่นี่ได้นี่ได้ใช่ไหมครับมาเลยดีเวตางาลักษณะดีดีเนี่ยดูอารมณ์สีเนี่ยสาขาดีสาบรอขณะกูมีอะไรจะมาเนี่ยลูกดามิวเนี่ยเราเรื่องจริงเทคนิคตัวคนเลยกูยังพิจิตรอยู่อ่อนสิ่งกูพิจิตรเลยจริงอันนี้ละโยกาเช่นอะไรมิวไม่ได้เช่นลูกดามิวไอ้ที่ลูกมิว อาจจะเป็นยังชุดเดิมชุดเก่าลูกดาวิมิวเรื่องว่ามาที่รู้กองทุนเอี้ยวว่าเอี้ยวว่าเลยลูกว่าเลยนั่นคือว่าเราที่ไหนเดี๋ยวนี้พี่ที่มือรู้เนี่ยนั่นเนี่ยเนี่ยเอาไม่ได้ไหมเช่นในมือที่รู้เลยเช่าไหมกูยังอันนี้สิลูกดีกูตู้เชิงเงินดูลูกเชิงลูกน่าจะนะลูกไหมกูกูเลยสิสิจิทำไม่สุ่ยสิจ้าวิธีนะที่กูคุยงานตัวรู้เลยเนี่ยไม่รู้เยอะจังเลย
โอเคเสีย
ดีกาเกเรจารียาเบวเซนอ่ะที่ลากันอยู่ใช่ดิซอซอตีนายมือพลูลักษณะดีสังจีบุลูมันอธิการอ่ะสิจัดจาร์เรดูเจอเรื่องไหนไม่ตัวมันนั่นมันจะยี่จีตัวมันสิจัดจาร์อ่ะอธิการเรดูกูเรงอ่ะเจ้าหน้าที่นี่บาร์เรสิจัดดีจานี่บาร์เรสุดเลยจะขาดลงเจ้ามาพิจารณาดูยังไงเลยสิจัดจานี่เรื่องป้องกันเจ้าหน้าที่มาพิจารณาแล้วก็ดูยังไงเนาะสิวันซาร์เรฮารี มาเดลิเวอรี่สั่นนั่นดีกูเรียกอาสุจีเอ็มมาบอลงว่าสุจีเอ็มมาสั่งมิวไอ้ดูเซ็งวันเดือนนั้นเนี่ยลูกจะได้หายดูเจ้าได้สุดเลยหายเลยตัวมันเปลี่ยวไปไหนเนาะอะไรมันลูกเชนเอาสั่งมิวเชนอะไรขณะกูเลี้ยงงาเลี้ยงจ้าเลี้ยงจ้าตอนนี้ชูจ้าเราพี่เอกที่ทำเราเต้นอะไรนู่นเลยที่เด็ดไอ้ที่ชูมาไอ้มันเปลี่ยวสูบเราไอ้ยี่เจ้าได้ที่สุดเลยไอ้ยาเรามาไปคุยเข้าบล็อกที่เอกจะตุ้มนู่นเลยที่เด็ดไปเลยแล้วก็สิบแปดส ကျောင်းအောင်ခတ်ပြီးတော့နာနေမတိထိုင်မှန်လို့ဖြစ်တယ်လို့ရှိရပါတယ်။နောက်အာကုန်နေရာမျိုးတွေအာမရှိတော့ဘူးဆိုတာမျိုးတွေငါတို့နေရထိုင်ရတာအကျိုးမရှိတယ်လို့ကိုကိုကိုအပြစ်ရှိနေတယ်လို့ထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါတယ်။နောက်တစ်ခုကတွေးတဲ့နေရာမှာလည်းကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမဆင်းစားနိုင်ဘူး။ဘာမှအာရုံမစိုက်နိုင်ဘူး။ဘယ်ဆုံးဖြတ်ချက် ဆိုဆုံးအဆင့်ဖြစ်ပါတယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစိုးဆုံးအဆင့်မရောက်ခင်ပထမပေါ်လာတဲ့လက္ခဏာတွေနဲ့ဒီဆေးရုံဆေးခန်းကြောင်းကျင်သူတွေချီကိုအများဆုံးပြဖို့အရေးကြီးတာပေါ့ဆရာနော်မှန်ပါတယ်အဲဆေးရုံဆေးခန်းကိုအများဆုံးရောက်လာဖို့အရေးကြီးသလိုစိတ်ကြကြပြီဆိုတာနဲ့တကယ်နဲ့ပဲကြွမ်းသားလေတဲ့ပညာရှင်တွေမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းနှီး ဖြစ်နေဆိုတာလေးကဒါနံပါတ်1အရေးကြီးဆုံးအနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီသုတဝါမဖြစ်အောင်ပေါ့နော်ဘယ်လိုမျိုးဒီတိစုကုသမှုတွေလုပ်ပြနေလဲဆရာ
အဲ့လိုပြောပြယုံနေမရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာလူထုံးနေနေကသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေဒီအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကုထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့ဆေးဝါးတွေကိုတုံးပေးရတာပေါ့လေဆေးဝါးတွေမှာတော့သူကစိတ်ကြကြတာကိုတက်တာပြီးတဲ့ဆီးတွေကအများကြီးပေါ်ပေါက်လာပြီးတော့သူ့ရဲ့အပြစ်တွေလည်းတော်တော်နည်းတဲ့ဆီးတွေပေါ်ပေါက်လာပြီးဖြစ်ပါတယ်ကိုယ်တော့ကတော့ဆီးတွေရဲ့အာဏာတင်ရဖို့အတွက်နှစ်ပတ်ကနေတစ်လလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းဆီးတွေကတော့ဒီပတ်နှစ်ပတ်အတွင်းမှာပဲအာဏာတင်တွေစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့ဆီးတွေပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စေတကြယောဂအကြောင်းကိုကိုဝင်းမင်းတင်ဆက်ထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍမှာနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဥအောင်ခေရမြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြန်မာပြည်မှာကျင်းသုံးနေတဲ့တရားရုံးစနစ်ကြောင့်တရားစီရင်ရေးမှာအာဂတိလိုက်စားမှုများနေတဲ့အကြောင်းကိုဥအောင်ခင်ကသုံးသက်ပြီးတော့ကိုညောင်ရောင်နဲ့တူတင်ဆက်ထားပါတယ်ရှင
်။ဒီအစိုးရရဲ့လက်ထက်မှာဟုတ်ချုပ်ရေးဘက်ကတရားစီရင်ရေးမှာဝင်ရောက်ဆက်ဖက်တာကြောင့်တရားပြတ်တမှုမရှိဘူးလို့လွတ်တော်ရှေ့နေတွေဝေဖန်လာတာကြာပါပြီ။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာလည်းအရင်ပုံစံအတိုင်းဆက်သွားနေလို့တိုးတက်မှုမရှိဘူးလို့ NLD ပါတီတာဝန်ရှိပုဂ္ဂိုလ်ကပါပြောလာပါတယ်။နိုင်ငံခြားဥပဒေရေးအဖွဲ့အစည်းနဲ့ဥပဒေပညာရှင်တွေကလည်းမြမတရားရုံးစနစ်ရဲ့အားနည်းချက်တွေကိုထောက်ပြကြပါတယ်။ ညီမပြည်မှာတရားလွှတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံးသုံးမျိုးရှိပါတယ်ဒီထဲမှာနိုင်ငံသူနိုင်ငံသားနဲ့အများဆုံးထိတွေ့နေတာဟာတရားလွှတ်တော်ချုပ်ဖြစ်ပါတယ်နောက်တော့တိုင်းနယ်ပြည်နယ်တရားသူကြီးချုပ်14ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး
ဒီကြမတိရှိပဲအုတ်ချုပ်ရေးရုံးတွေစူပေါင်းတိရှိတာဟာမဆရာကိကရေကဖြစ်ပါတယ်အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုတ်ချုပ်ရေးဌာနပိုင်မြေပေါ်မှာရုပ်ဖွင့်ထားရတဲ့အတွက်တေးကြရက်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ်ပြည်ထောင်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ကိုကဲနိုင်တာကြောင့်အမြင့်ဆုံးတရားရုံးဖြစ်ပါတယ်ဒါပေမဲ့တရားလွှတ်တော်ချုပ်ဖွ ဒီနေ့ကမ္ဘာနာသိမ်းမိမကြမီတရုံကွေရာ88ဆတေမာ27ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအားလုံးကိုနှစ်ထောင်ရှစ်အခြေခံဥပဒေမှာတွေ့နိုင်ပါတယ်ဦးသိန်းစိန်အစိုးရမပေါ်ပေါက်မီနှစ်ထောင်တစ်ဆယ်အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေတိုင်းဆက်လက်ကျင့်သုံးနေပါတယ်အခြေခံဥပဒေကတတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူရေးချုပ်ဖြစ်
သမရကရွေးချယ်ခန့်အပ်တာကိုလွှတ်တော်ကလက်ခံရပါတယ်ဥပဒေဘွဲ့ရစစ်မှုတန်းဦးထွန်းထွန်းဦးကိုသမရဦးသိန်းစိန်ကတစ်ထောင်ဆက်တဲ့ဖေဗရူလာမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်အခုမှ67နှစ်သာရှိသေးတာမို့အဖြစ်မရှိရင်နောက်ထပ်6နှစ်အမူတမ်းနိုင်ပါတယ်လွှတ်တော်ချုပ်တရားသူကြီးအနည်းဆုံး5ဦးအများဆုံး7ဦးကိုသမရကခန့်နိုင်ပါတယ်တရားလွှတ်တော်ချုပ်ဟာနိုင်ငံအတွင်းကတရားရုံးအားလု ဒီဟာစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့ဆက်သွယ်မှုကိုပြသရရောက်ပါတယ်။တိုင်းနယ်ပြည်နယ်စစ်ရေးကတရားသူကြီးချုပ်တွေကိုလည်းတမနာကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်ဖို့အလားအလာမရှိဘူးလို့မြင်ကြပါတယ်။တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတဲ့အင်္ဂလန်နိုင်ငံမှာတော့လော့ချန်စလာကတရားသူကြီးခန့်အပ်တဲ့အစဉ်အလာကို
င်းရတရားမျှတစွာရှင်ပြိုင်ပြီးရာထူးကိုရယူကြသူတွေဖြစ်ပါတယ်တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်သက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တရားရေးရာခန့်အပ်မှုကော်မရှင်ကခံထားပါတယ်တရားသူကြီးအားလုံးအသက်80မှာအငြင်းစားယူရပါတယ်တရားသူကြီးခန့်အပ်မှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားရေးဝန်ကြီးဌာနဖွဲ့စည်းတာမို့လော့ချန်ဆလာဟာဝန်ကြီးဖြစ်လာပေမဲ့ယာရုမခန့်နိုင်တော့ပါဘူ
းနိုင်ငံတော်အချုပ်အခြာအာဏာရဲ့ကဲမှာသုံးပြဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမြပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှန်71ကကဖော်ပြပါတယ်တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတိုင်စာတွေပေးကြပြီးမြင်ပြတ်ထန်းတဲ့နေလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး2013မှာပြတ်ထန်းတဲ့တရားရုံးများကိုမတိမဲ့မြင်ပြုမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်။အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်။တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနှစ်ပေါင်းများစွာအမှုတန်းငယ်တာမှုအထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကြိုးရှာနေကြတာကြားပါပြီ။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲ။တေချာလွတ်လပ်ပြီးဥပဒေကိုယိုသေးလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်။နောက်တော့တရားသူကြီးတရားရုံးအမှုတမ်းဥပဒေအရာရှိရှေ့အနေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေးအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဆိုတာရှင်များရှင်အခုတော့ဒီလာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ဘောရှိကျမြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြမကြာတွေ့နေမြင်နေရပါတယ်။မကြာသေးခင်ကဆိုလို့ရှိရင်လေ ERI တိုင်းငွေဝင်မြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်။
အခုကြံတွင်းကာလမှာဆိုလို့ရှိရင်လေနှစ်စဉ်လိုလိုပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအများပြည်သူတွေခီးသွားလာကြတဲ့ကုန်းကြောင်ရေကြောင်လေကြောင်ဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေတယ်လဲ။နောက်ခီးသွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်တယ်လဲ။စတဲ့ခီးသွားဘေးကင်းလု ဒီနေ့ကတော့ကျွန်တော်တို့ဒီနှစ်ကမ္ဘာ့ကျန်းမာရေးနဲ့ဆက်ပတ်ကြတဲ့ညဝင်းကြော်ခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာ့ကျန်းမာရေးနဲ့ဆက်ပတ်ကြတဲ့ညဝင်းကြော်ခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာ့ကျန်းမာရေးနဲ့ဆက်ပတ်ကြတဲ့ညဝင်းကြော်ခင်ဗျာဒဲလီလေးအစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်တမန်ဖို့ကိုဆွေးနွေးလို့တဲ့အကြောင်းအရာတွေ
email လေးစာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရှိနေကိုကျေးဇူးပါတယ်ခင
်ဗျ။တော်ရှိနေနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းရင်တင်းလာစီစဉ်ကိုနားအစင်ကြမှာပါ။နေစစ်ဒေတာတိုင်းရင်လာရေးစူးစီးတင်ဆက်ထားပါတယ်ရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းအမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးများတစောင်းကြောင်းဆရာတော်နဲ့ဦးခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တဲ့ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတို့ရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမမိကလျာမှန်ပါတရင်တွေကိုနတ်ကွန်းအိမ်နဲ့သူတင်ဆက်သွားမှာပါအီဗီလာဆယ်ရနေရကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တမတော်နဲ့အထိမ်းမဖြစ်အေးအေးဖလားဘောလုံးပွဲကိုဥဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းကဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်ဆရာတော်နဲ့ဥခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်ရင်ရာရှိတူကတရေလိုလောက်တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှန်18နှစ်နဲ့အေဗီလာဆယ်ရက်နေ့နနက်ပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်။အခမ်းအနားကျင်းပဖို့ဦးဆောင်သူတွေကိုဖမ်းဆီးခဲ့ပေမယ့်ဆရာတော်ဦးဩဘာသားနဲ့အာနာကြီးတို့ကတော်လှန်ရေးမှအပမရှိဆိုတဲ့ခေါင်းစဉ်နဲ့စာပေဟောပြောပွဲကိုဆက်လက်ကျင်းပခဲ့ကြပါတယ်။ဆရာတော်ဖန်းစီခံရပြည်တဲ့နောက်ကျောင်းမှာပညာသင်ကြားနေတဲ့မိဘမဲ့ကျောင်းသားကျောင်းသူစီရင်ကိုမြို့နယ်အုပ်ချုပ်ရေးမှူးကလာရောက်တောင်းဆိုခဲ့ပြီးမြယာယီကျောင်းနိုင်ဆရာတော်ကညှင်းဆုပ်ခဲ့ပါတယ်
။မြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူတားဆီးနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးရုံးပူပေါင်းပြီး73နှစ်အကျော်တရုတ်နိုင်ငံတွင်လူကုန်ကူရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမျိုးရမီသူကိုကယ်တင်နိုင်ခဲ့ပါတယ်။လူကုန်ကူခံရသူမျိုးရမီကိုအဲဒရလဆယ်ရက်နေ့မှာတရုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကုန်ကူတားဆီးနေနေရေးရဲတပ်ဖွဲ့ထံဆွဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလုံးမှာနေရကိုပို့ဆောင်ဖို့စီစဉ်ထားတယ်လို့ရဲမှူးဥက္ကမဦးကပြောပါတယ်။လက်ရှိအသက်30ရွယ်မွန်ပြည်နယ်မုသုံမြို့နယ်စာသည့်မျိုးရမီးဟာလွန်ခဲ့တဲ့73နှစ်ကတည်းကတရုတ်နိုင်ငံမှာလူကုန်ကူးခံရတာဖြစ်ပြီးဒေသခံမွန်ရီလှုပ်ရှားသူတို့ကနေရဲတပ်ဖွဲ့ကိုသတင်းပေးပို့ချက်ရနှစ်နိုင်ငံရဲတပ်ဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကုန်ကူးခံရသူများစုဟာလူပွဲစားတွေကနေတပတ်နိုင်ငံမှာအလောက်ကအခွင့်အလမ်းကောင်းမွန်ကြောင်းဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လည်းတာစီနေနေရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံလူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့စီရင်ရ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း132မှုလူကုန်ကူးခံရသူ308ဦးလူကုန်ကူးသူ233မှုတို့ကိုလည်းဖော်ထုတ်အရေးယူနိုင်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဝတီပံနဲ့မြမစီပွားရေးပံကိုအမည်မသိလက်နက်ကင်ဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြူဆယ်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ်။အေဗီလာဆက်ပြက်နေညပိုင်းမှာတက်နေကြအဖွဲတစ်ဖွဲကနေဘန်ကိုပြစ်ခတ်ခဲ့ရမှာရေပိုက်နဲ့ဘန်ဆိုင်ပုတ်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှရဲစခန်းကဒုရဲမှူးအေမစ်ကပြောပါတယ်
มูเซมิโอเน่เป็นมาเล่นในการพัฒนาด้วยมีอาการหนึ่งเดียวด้วยเป็นพัฒนาเล็กๆสุดาแต่ไม่พิวรันเดบุลูเลยตัวกับสุบาร์เองมูเซมิโอเน่เรามาพิคัตเต็มหูด้วยบ่งบอกความมุ่งพิเศษหนึ่งมาจากคณะพิบวานีราชาเดียดกันหนึ่งเนี่ยลงจากยี่ตัวส่วนใหญ่จะยาเดือดเลยยุคันตัวกับเจ้าบาร์เอง
เอเบรล่าสัมบังก์ซาบิโร่ชั้นยี่เนี่ยไปมาวิจิมยูเนี่ยไปมาเนี่ยว่าตั้มรอเนี่ยก็เชิญลุลัยยี่ตั้มรอดูจ้าไต่ปัวรีเสด็จพี่ปัวนี่บาร์เอเบรล่าปรมาปะก้าขับไปยันติดาริมาสุยาตั้มรอขั้นเลยยันเนตตงชาวตุเนี่ยเกี่ยงยี่ตั้มมาตัวไต่ยินเสกุลิตูจ้าไต่ปัวพี่ปัวเกจ้าเกี่ยงยี่เบก้าพี่บาร์เอเที่ยวพี่เนี่ยสัตย์ตลุมุสีบัวพี่ทุนี่เด็กก็เชิญชั้นยี่เนี่ยติดาก้าเกี่ยงยี่ไต่ยินเสกุลิตเนี่
ဒီနေ့ကျွန်တော်တို့ဒီနှစ်ကမ္ဘာ့ကျန်းမာရေးနဲ့ဆက်ဆံရေးရုံးပူပေါင်းမှုနှုတ်ပြန်လိုက်ပါတယ်။စထောက်ရှေဖွဲ့စည်းပုံအရပြည်ရေးဌာနကာကွယ်ရေးဌာနနဲ့နေစာရေးရဌာနတို့ကိုတတ်မတော်အနေနဲ့ယူထားတာဟာနိုင်ငံတော်အာဏာတွေကိုချုပ်ကန့်ထားခြင်းဖြစ်တယ်လို့ ဒီကံပြည်သူလူတို့အနေနဲ့မြို့သားရေးတော်လှန်ရေးတိုက်ပွဲကြီးကိုသတိရှိစွာဖြင့်ဆက်စပ်ရှိကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရတမတော်ပြည်သူနဲ့နိုင်ငံတကာဖိအားတွေပေါင်းစပ်ပြီးတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ခိုင်ဆိုးနိုင်အောင်ကပြောပါတယ်။အေဗီလာကိုရနေကကြားရောက်တဲ့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကနေကိုယနေ့ထိထိုင်းနိုင်ငံချင်းမှမြို့မှာနှစ်ရက်ကြာကျင်းပပြုလုပ်ခဲ့တဲ့တိုင်းသာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းအစည်းအဝေးကနေပြီးတော့ဖက်ဒရယ်ဒီမိုကရေစီပြောင်စုတည်ဆောက်ရမှာအခြေခံရမယ်လမ်းညွှန်အခြေခံမှုတွေနဲ့ပင်လုံလက်ဆွဲစာရမ်းတို့ကိုအတည်ပြုနိုင်ခဲ့ကြပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့UNFC ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေမှာပင်လုံနဲ့သက်ဆိုင်တဲ့အခြေခံမူကိုအတည်ပြုနိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဦးတန်ခဲကပြောပါတယ်။ကျွန်တော်တို့တိုင်းပြည်တွေအမတမအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ ကိုတိစောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့တွန်လိုင်းရဲ့အဖွဲ့အသီးသီးကထိုက်တိကောင်းဆောင်တွေကတဘောတူခဲ့ကြတာဖြစ်တယ်လို့လည်းဦးတန်ခဲကဆက်ပြောပါတယ်။ဒီလိုတဘောတူညီချက်ဒီအတိုင်းတိုင်းပြည်ကိုလူကပြန်လည်တိစောက်မယ်။နောက်ဘက်ကကြတော့တဘောတူညီချက်ဒီအတိုင်းတိုင်းသားတွေကြားထဲမှာတန်းတူညီတူကိုပိုင်ပြတ်ထမ်းခွင့်ရှိတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကိုတိစောက်မယ်ဆိုတ
ทุกเพจมาลาเบลุเพจมาเลมุโยตาปุโนทุกเพจเลยสุดเลยหากาลีลาดูนี่เนี่ยเพจดาราดาเลมิเชมูบีเนาะโอ้เด็กเกลูมาลุลุลลาลาดูมีอะไรเนี่ยทันดูยีดูซึ่งดูในคุณชีเมซึ่งดูส่งชาปีในเดือนนี้ทำยูสุนโตอัตเตมะ
ขณะอุตรินเลยยาลามันนักเสด็จยาสุดดุจยาเจนเป็นเหล่านิลาคังโกตนังกันล้อมพิฆาตไต่ขมุยเสยยตบอดูสะจกแอนซีเอโกลามายิตุทาร์เต็นนัดดอลลาร์ยิลานักการพอซีดุยดาแต่ยาคุยชิมาพิปาร์เร่ชาบิโอเอเบรลัตเยนิกาจัมบาเกเร่ชมีเนทันลามิวจับเหยื่อกับเวมาเชมิวดันจมูกระเดปาร์ตีซีเอ็นดีพีฮาในทางสังอาเหยื่อกับเวรงาลูเวทมันชงเนงเกบาร์เร่
ภาษาเช่นปฏิวิโกปีเนมาชงในยาราเล่อาจารย์สมรรถกุลบากันในสุสีทับรอในกุ้งงานในเดซเซปีทับอะไรทันตะลันจับจากยุโรปเวฮะเอียจีปฏิลูกุกุชิมยาราเจ้าลุยอันในกุยอันมาเช่นนายลูกชงในดัชเชดเลวยุโรปเวมาป่าวเวชิบยังเคเรเชมิวราติมุกเรติปฏิซีอันติปิกุสเลโตซาตเลงอาเปียวบาร์เร
ในสิสุยานในที่สุยาโซโรที่เราว่าเมื่อยี่เจี๋ยลุงเล่าเดปีเราอันในสุยากันเลยวิทูลจักรคุ้มเลยกงลุงกูเมื่อช่วยขันไล่เด
ไม่ใช่ชิลเล่ค่ะมาแต่ว่าจะขายได้ใช่หรือไม่ในเดี๋ยวว่าต้องขายได้ค่ะที่เนี่ยไอ้ลูกพี่เราจะมาเดี๋ยวว่าจะยินตาปฏิบัติอย่างวิธีที่เรียนไปสมบูรณ์เนาะอาจจะอันไหนไม่ได้ผิดเดี๋ยวลูกจะมาอยู่ซะเลย
ချင်းမြင့်ရွေးကပွဲတွေမှာချင်းမျိုးရာဒီမိုကရေစီပါတီ
ไม่เป็นลูกชิ้นตะคุกๆเราไปเหมือนเนาะอัธรรคไอ้หลูမျိုးเราไปเหมือนพี่รออกว่าเอ็นเอดีอสุยะก็ไม่เป็นลูกชิ้นดีเวลอปเมนต์ดีลงว่าไปเหมือนบ่เนาะไม่เป็นผู้สุภิมาเสร็จจบคือเลยดีโกเสร็จอยู่ใต้โกฝึกไล่เลยไอ้หลูพี่รอจะมาจะยามเนี่ยจ่าเลยลูกเปล่าลูกไม่อยากผู้ชิ้นမျိုးราติโมกระเสบปาร์ตี้องค์สาอุซูสังก็เลยเนี่ยชิ้นไม่หมะลูกชุบไล่ตาขึ้นไปแม้
ไม่ยากหรอกจริงๆอาเพียงนอกยุคก็ป่วยเดิมมาชิมปาร์ตี้ด้วยด้วยอลันละก้าวลาเมลุต้องตัดท้าบาร์เลยฉะนั้นเราเป็นลีกูมชมบีเมดีไฟตัวปาร์ตี้กูรอฉะนั้นเราอาจจะไม่ไหนแค่บาร์เลยฉะนั้นเช่นมาเลยเราเป็นจริงๆเราคุยใจฉะนั้นไหนมาวะจะยุคก็ป่วยกว่านี่ก็ลีลาสักทีนี่แหละเชียงรายผู้ตื่นสนานไอ้ที่ตาสไลน์ฮอลลีก็รอซีแอนดีบีปาร์ตี้นี่เนี่ยซีอุ้ยไปมาอันนี้นี่ละยาวลุต้องตัดบาร์เลยถ้าเป็นคู่ชิมปาร์
Dabare.
Lutia Tamara, yeah, Mesana name a pillow, the Churiga, Tuniago, and the Meme Pavus and Dotumian name, Sureha, Adwe Kori, Elumio, Usara Taratu, Pidu, the Domemega Elumio, Usaja, Amiapino, maybe Jarabono.
Mesana, we, Natang Joshi, Tandala Munema, Louis Natang Sangjora, Mesana Pekajabi, and the Gusle Upe Kangaro, Kutanaya, Liza Name Yashibi, and Nayakera Kibare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။ရခိုင်တမတော်နေအထိုင်မှဖြစ်အေးအေးဖလားဘောလုံးဝဲကိုဥဆောင်ချင်ပါတယ်။ရအူမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ်။တရက်စီတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီဘုတ်ကောင်းမွန်လာမလားဆိုတာကိုတိဘုတ်ကစောလွန်သေးတယ်လို့ရုရှားဆိုရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုရိုနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့တီးကြားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းအတွင်းမှာပဲရုရှားဆိုရကအခုလိုပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့မော်စကိုမှာမန ဆိုဆွဲချက်တွေကရာနှုန်းဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှယ်အာဆတ်ကဒီကနေ့ပြောဆိုပါတယ်ဆီးရီးယားစစ်တပ်ကဓာတ်တုလက်နက်အားလုံးကိုဆွတ်လုပ်ခဲ့ပြီးဖြစ်တယ်လို့ပြင်သစ်သတင်းဌာနAFP နဲ့တွဲဆုံမေးမြန်းကမှပြောဆိုသွားတာဖြစ်ပါတယ်လာမယ့်စနေနေ့ဒါမှမဟုတ်လည်းမကြာခင်ရပ်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်စနစ်နှင့်ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်အီဆွန်ရဲ့အသက်109နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမ်စစ်သွေးကြော်တွေကြောင့်တစ်ခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားဆိုရကဆုံးရှုံးမှုနဲ့အောင်ဆောက်ရဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တစားကန်သေဆုံးမှုတွေပိုများစေတယ်လို့ ဒီနေ့ဆက်တင်မာလတရက်နေ့ကစလို့3/7နေ့တိုက်ခိုက်မှုအတွင်းကလင်းငယ်136ဦးအပါအဝင်တစားကန်336ဦးဆေကျော်တေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုတွေတဲ့အသေးအပြောက်အများဆုံးဖြစ်ရတဲ့ခုဖြစ်ပါတယ်။သတင်းကျဉ်းချုပ်ကမတင်ထိုက်ကကြီးညာပေးကြပါလား။ဒီညာအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ပြောသားပဲဖြစ်ပါတယ်။ဒီမှ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00အထိလိုင်းဒိုမီတာ2440 48 50အထိလိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းမွန်ညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.